ညညတော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဒုတိယအကြိမ်ညီလာခံကိုအဖွဲ့ဝင်6ဖွဲ့အနေက6ဖွဲ့ပါဝင်တက်ရောက်ပြီးနောက်ထပ်စာတင်ထားတဲ့အဖွဲ့4ဖွဲ့အနေက3ဖွဲ့မတက်ရောက်ခဲ့ပါဘူး။ဒီအဖွဲ့3ဖွဲ့ဟာ UNFC မှာဆက်လက်ပါဝင်မဲ့အခြေအနေမရှိတော့ကြောင်းသုံးသပ်တာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ UNFC ရဲ့ဒုတိယအကြိမ်ညီလာခံကိုထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့စတင်ကျင်းပပြီးညီလာခံကိုပါဝင်မတယောက်တဲ့အဖွဲ့တွေကတော့ PSLF TNLA ခေါ်ပလောင်တပ်ဖွဲ့ MNDA ခေါ်ကိုကန့်တပ်ဖွဲ့နဲ့ WNO ခေါ်ဝါတပ်ဖွဲ့တို့ဖြစ်ပါတယ်။ပလောင်တပ်ဖွဲ့နဲ့ကိုကန့်တပ်ဖွဲ့ဟာ2015ခုနှစ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့အစိုးရကခြံလှတ်ထားခဲ့တဲ့နောက်မှာ UNFC အဖွဲ့ကိုနှုတ်ထွက်စာတင်ပြထားတာဖြစ်တယ်လို့KIO ကချင်တပ်ဖွဲ့နဲ့ WNO ဝါတပ်ဖွဲ့ကတော့ပြီးခဲ့တဲ့လပိုင်းတွေကနှုတ်ထွက်စာတင်ထားတဲ့အဖွဲ့တွေဖြစ်ပါတယ်။ဒီညီလာခံမှာနှုတ်ထွက်စာတင်တဲ့အဖွဲ့တွေအရေးကိုဆုံးဖြတ်ဖို့ရှိနေပြီးအဖွဲ့၃ဖွဲ့ကတော့ UNFC မှာဆက်လက်ပါဝင်မဲ့အခြေအနေမရှိတော့ကြောင်း UNFC ရဲ့ဒုဥက္ကဋ္ဌနိုင်ဟန်သားကပြောပါတယ
်။ TNLA နဲ့ဟိုမှာကုကံဖွဲ့ကတော့သူတို့ကနှုတ်ထွက်ဖို့စာတင်ထားတာတော့ကြာပြီ။ဒါပေမဲ့ဒီဘွဲ့မှာတော့ဆုံးဖြတ်ပေးရမယ်လေ။သူတို့ကတော့ပါဝင်နိုင်ဖို့အလားလာတော့နေတယ်သူတို့ရဲ့ယက်တီမှုနေထားကြောက်ပေါ့ဗျာသူတို့ရဲ့လှုပ်ရှားမှုနေထားကြောက်ပါအဲအဲ့လိုပါ WNO ကတော့သူတို့ကဟိုသူတို့အဖွဲ့အစည်းကိုသူတို့ဖျက်သိမ်းပြီးတော့မှဟိုဟိုဘဝအဖွဲ့ကြီးနဲ့တော့ပေါင်းမယ်လေအဲအဲ့လိုနေထားမျိုးတဲ့ရှိတယ်လို့ဆိုတော့သူတို့ကတော့နှုတ်ထွက်ဖို့ကိုတေချာတလောက်တော့ရှိသွားပြီလေ KNO ကတော့မတေချာသေးဘူးဒီဝိုင်းထဲမှာဆွေးနွေးရမယ်
လက်ရှိအခြေအနေမှာတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာ NCA ပြင်ပကနေအစိုးရနဲ့နိုင်ငံရေးဆွေးနွေးဖို့အတွက်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကိုဖွဲ့စည်းထားပါတယ်။ဒီကော်မတီမှာ PSLF TNLA ပလောင်တပ်ဖွဲ့ MNDAA ကိုကန့်တပ်ဖွဲ့ KIO ကချင်တပ်ဖွဲ့နဲ့ SSPP SSA မြောက်ပိုင်းတပ်ဖွဲ့တွေပါဝင်နေတာဖြစ်ပါတယ်။UNFC ညီလာခံမှာကချင်တပ်ဖွဲ့နဲ့ရှမ်းတပ်ဖွဲ့အရေးကိုလည်းဆွေးနွေးအပြေရှားသွားမှာဖြစ်ကြောင်းနိုင်ဟန်သားကဆက်လက်ပြောပါတယ
်။ဟိုမှာလည်းနိုင်ငံရေးရပါမယ်ဒီဘက်မှာလည်းနိုင်ငံရေးရပါမယ်ဆိုတော့တို့ကနှစ်ဖက်စလုံးဆိုတော့ဘလို့ရက်ဒီသွားရင်ကောင်းမလဲပေါ့ဗျာနော်။တကယ်လို့တစ်ဖက်မှာစီရေးရပဲမှာမိတ်လုပ်မယ်။ကြံတစ်ဖက်မှာနိုင်ငံရေးရဆိုတော့ဒါတမျိုးပေါ့လေ။ဒါတော့တို့ကလည်းကျွန်တော်တို့ဒီဝိုင်းထဲမှာပဲအတိအကျမေးပြီးတော့မှနီလန်းရှာသွားမှာ။ဟိုတို့ပြောတဲ့ပုံရဆိုရင်လက်တွေ့ရတော့သူတို့ကဟိုဘက်မှာပူပြီးတော့လက်တွဲရမယ်ဒါပေမဲ့ဒီဘက်ကလည်းအဆက်မပြတ်ဘူးပေါ့ဗျာဒါเนาะအရင်ကတည်းကလက်တွဲလာတဲ့ဖွဲ့တွေဆိုတော့ဒီဘက်ကလည်းအဆက်မပြတ်ဘူးဆိုတဲ့သဘောမျိုးတော့ရှိတယ
် KIO ကချင်တပ်ဖွဲ့ကဗိုလ်ချုပ်ကြီးအင်ဗန်လာဟာ UNFC ရဲ့လက်ရှိဥက္ကဋ္ဌတာဝန်ယူထားတယ်လို့ဒီနေ့ကျင်းပတဲ့ညီလာခံရဲ့တဘာပတိဖြစ်လဲဆောင်ရွက်နေတာဖြစ်ပါတယ်ဘူဂျိုဂျီအင်ဗန်လာကညီလာခံအဖွဲ့မိန်ကွန်းမှာ KIO အနေနဲ့နှုတ်ထွက်စာတင်ရတဲ့အခြေအနေကိုအခုလိုထည့်သွင်းပြောကြားပါတယ
်။ဒေတာကအခြေအနေရောအစိုးရတပ်ဖွဲ့တို့ရဲ့စီအာခွဲခြားအုပ်ချုပ်မှုအောက်မှာမဖြစ်မနေကျော်လို့လက်ပိုင်းအဖွဲ့တွေကသူတို့ဒီစီဖြစ်ဖို့အခြေအနေရောက်လာပါလေ။ဒါကြောင့်မို့
ဒီစက်ထဲမှာပဲငင်းချမ်းရေးလုပ်ငန်းစဉ်မှာအားလုံးပါဝင်ရေးအတွက်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့လက်တွဲဆောင်ရွက်ရတာဖြစ်ကြောင်းရှင်းလင်းခဲ့ပါတယ
်။ KPO ရဲ့ policy ဟာငင်းချမ်းရေးလုပ်ငန်းစဉ်မှာအားလုံးပါဝင်ရေးဖြစ်ပါရဲ့။ဒီတော့ဒီမြောက်ပိုင်းအဖွဲ့တွေအားလုံးမပါဝင်တဲ့တနင်္ဂနွေလုံးငင်းချမ်းရေးရဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ပါဘူး။ဒီတော့ KPO အနေနဲ့ဟာအားလုံးပါဝင်ရေးမှုအရလည်းညပိုင်းအဖွဲ့နဲ့ဦးပေါင်းရခြင်းဖြစ်ပါလေ
UNFC အဖွဲ့ဟာ2012ခုနှစ်ကအဖွဲ့ဝင်12ဖွဲ့နဲ့ဖွဲ့စည်းခဲ့တာဖြစ်ပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မူကြမ်းဖြစ်ပေါ်လာရေးအတွက်အဓိကဆောင်ရွက်ခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ် NCA စာချုပ်ချုပ်ဆိုရမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးမပါဝင်ခဲ့တဲ့နောက်မှာအဖွဲ့ဝင်အင်အားတွေရော့ကျလာခဲ့ပါတယ်လက်ရှိကျင်းပနေတဲ့ UNFC ဒုတိယညီလာခံရဲ့ပထမပိုင်းကိုဒီလ20ရက်နေ့ကနေ26ရက်နေ့အထိကျင်းပမှာဖြစ်ပြီးညီလာခံဒုတိယပိုင်းကိုတော့ UNFC အဖွဲ့ဝင်မဟုတ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားပါတီတွေပါပါဝင်ပြီး29ရက်နေ့ကနေ29ရက်နေ့အထိကျင်းပဖို့ရှိနေပါတယ်